အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ဖလော်ရီဒါကနေအိမ်ကိုဒီသတင်းပတ်အစောပိုင်းမှာ FBI ကဝင်ရောက်ရှာဖွေပြီးတဲ့နောက်ဒက်ရှိုအဥပဒေအပါအဝင်အခြားရာဇဝတ်မှုတွေချိုးဖောက်နိုင်ခြေရှိနေတယ်ဆိုတော့ဆွဲချက်နဲ့ထရမ့်ကိုအမေရိကန်ပြည်ထောင်စုတရားရေးဌာနကစုံစမ်းစစ်ဆေးနေပါပြီ။ဒက်ရှိုအဥပဒေထဲမှာတော့သက်ဆိုင်သူသာဖက်ခွင့်ရှိတဲ့စာရက်စာရက်တွေကိုမှားယွင်းစွာစီမံခန့်ခွဲမှုလည်းပါဝင်နေပါတယ်။သမ္မတဟောင်းထရမ့်ရဲ့မာရာလာဂိုအပန်းဖြေနေအိမ်ကနေနိုင်ငံတော်ထိတ်တန်းလျှို့ဝှက်အဆင့်စာရွက်စာတမ်းစက်တစုံကို FBI Federal အစိုးရစုံစမ်းစစ်ဆေးရေးဘျူရိုကတနင်္လာနေ့ကရှာဖွေတွေ့ရှိခဲ့တာပါအခုလို FBI ကသိမ်းဆည်းလက်ခံရရှိတာတွေနဲ့ရှာဖွေခွင့်ဝရမ်းကို Florida တောင်ပိုင်း KI တရားရုံးကမနေ့တောက်ကြနေ့ကအများပြည်သူသိအောင်ထုတ်ပြန်ကြေညာခဲ့ပါတယ်အဲ့ဒီထုတ်ပြန်ချက်မှာထိတ်တန်းလျှို့ဝှက်တစိမ့်တက်ထားတဲ့စာရွက်စာတမ်းနေနိုင်ငံတွင်းရေးကိစ္စအချက်အလက်တွေအပါအဝင်အမျိုးသားလုံခြုံရေးကိုချိန်ချောက်နိုင်တဲ့ထိတ်တန့်လျှို့ဝှက်အဆင့်စာရွက်စာတမ်းစက်တစုံကို FBI agent တွေကပြန်လည်ရယူခဲ့တယ်လို့ဖော်ပြထားပါတယ်။ American အစိုးရရှေ့နေချုပ် Merrick Garland ကိုတိုင်လည်းဒီရှာဖွေမှုကိုအခုလိုအတည်ပြုခဲ့ပါတယ်
။ The department does not take such a decision lightly. Where possible, it is standard practice to seek less intrusive means as an alternative to a search.and to narrowly scope any search
American ပြည်ထောင်စုတရားရေးဌာနအနေနဲ့ဒီလိုကိစ္စအတွက်ပေါ့ပေါ့တန်တန်ဆုံးဖြတ်လုတ်ကင်ခဲ့တာမဟုတ်ပါဘူးဒီလိုရှာဖွေတဲ့နေရာမှာလဲတက်နိုင်သလောက်အနှောက်ယှက်နည်းတဲ့နည်းလမ်းတွေကိုသုံးပြီးစံချိန်စံနှုန်းတွေတိုင်းဆောင်ရွက်ခဲ့ပါတယ်လို့ပြောသွားတာပါသူ့ရဲ့အပန်းဖြေနေအိမ်ကို FBI ကဝင်ရောက်ရှာဖွေခဲ့တာနဲ့ပတ်သက်လို့ပြီးခဲ့တဲ့ကြာသပတေးနေ့ကထရမ့်ရဲ့တုံ့ပြန်ချက်မှာတော့သမ္မတဟောင်းဘရက်အိုဘားမားဟာနိုင်ငံတော်ထိတ်တန့်လျှို့ဝှက်ချက်စာရွက်စာတမ်းတွေအပါအဝင်စာရွက်စာတမ်းပေါင်း33သန်းကိုသိမ်းဆည်းထားတယ်လို့စွပ်စွဲခဲ့ပါတယ်ဒါပေမဲ့အမျိုးသားမော်ဂွန်းတိုက်ဘက်ကတော့ထရမ့်ရဲ့စွပ်စွဲချက်မှန်ကန်မှုမရှိဘူးလို့တောက်ကြနေ့ကကြေညာချက်ထုတ်ပြန်ညှင်းဆိုထားပါတယ်ရှင်